တရားရုံးမှာအမှုရင်ဆိုင်မှုမရောက်လာဘဲနဲ့ထွက်ပြေးတိမ်းဆောင်နေတဲ့ဦးဝီရသူရဲ့သူပိုင်ဆိုင်တဲ့ပစ္စည်းတွေကိုဝရမ်းကပ်ဖို့တရားရုံးကဒီကနေ့အမိန့်ထုတ်ပြန်လိုက်ပါတယ်။လက်ရှိအထိကတော့ဦးဝီရသူဟာသူ့ပေါ်မှာဆွဲဆိုထားတဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဆွဲချက်ကိုတရားရုံးကိုလာပြီးရင်ဆိုင်တာမရှိသေးသလိုသူ့ဘဲကိုရောက်နေတယ်လို့ဆိုတာကိုလည်းမသိရသေးပါဘူး။
ထပ်ပြီးတင်းချောင်သွားတာဖြစ်ပြီးတရားရုံးကသတ်မှတ်ထားတဲ့နောက်ဆုံးရကြော်လေးထိလာပြီးတရားရင်မဆိုင်တဲ့အတွက်သူ့ပိုင်ပစ္စည်းတွေကိုဝယ်ရန်ကပ်ဖို့တရားရုံးကအမိန့်ထုတ်လိုက်တာဖြစ်ပါတယ်။ဒီမိန့်နဲ့ပတ်သက်ပြီးတရားရုံးသတင်းပြန်ကြားရေးအရာရှိဦးမင်းတန်းကအခုလိုပြောသွားပါတယ်
။ခြေတော်ဥပဒေပုံမှန်89ရာကျင်ညာချက်ထုတ်စင်အတည်ပြုဆောင်ရွက်တော်လဲ။ဥဝီစိတ်တာဘိဝဒါခေါ်ဥဝီရတုမှာရုံးရှိသူလာရောက်ခြင်းမရှိသဖြင့်ထပ်ပြေးတိတ်ဆောင်နေသူဥဝိစိတ်တာဒီဝတာကောဥဝိရာသူပိုင်ဆိုင်သည့်ရွှေပြောင်းနိုင်သောပစ္စည်းမရွှေပြောင်းနိုင်သောပစ္စည်းများကိုဆွဆွဲခရသူကိုလာရောက်စေခြင်းကဝရံဆွဲကပ်ရန်အမိန့်ဟုရာဇဝတ်ကျင့်တော်ဥပဒေပုံမှန်88တရားထုတ်ဆင်းသည
်တိရရလကရာဇဝတ်ကျင့်တော်ဥပဒေပုံမှန်89ရာတလာတွင်တရားရုံးမှလာရောက်ဖြစ်ရှိမှုအကြောင်းကြားခဲ့ပြီးမှမလာရောက်လို့ရာဇဝတ်ကျင့်တော်88တရားအခုလိုပိုင်ဆိုင်တဲ့ပစ္စည်းတွေကိုချစ်ပိတ်လိုက်တာပါရာဇဝတ်ကျင့်တော်ဥပဒေပုံမှန်88နဲ့ပတ်သက်လို့တရားလွတ်တော်ရှိနေဥက္ကင်မောင်မြင့်အရှင်းပြတာက
ဒီ80ကျင့်တော်ပုံမှန်88အရဝရံကတ်တယ်ဆိုတာဒီထွက်ပြေးနေတဲ့ဝရံကြီးပေါ့ကျွန်တော်တို့သုံးတာတော့ဝရံကြီးပေါ့နော်အဖမ်းမခံနဲ့ထွက်ပြေးတင်းချောင်နေတဲ့ဝရံကြီးကိုရဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုအဲ့သူဝရံပြေးနေတဲ့ကာလမှာဒီထုခွဲကြောင်းချပြီးတော့အခြားနည်းလွှဲပြောင်းသုံးဆွဲလို့မရအောင်တရားရုံးရဲ့ဒီထိမ့်သိမ့်မှုအောက်ဟိုအရာယူလိုက်တာပါပဲဒါပါပဲ
ဦးရဲ့သူကတော့ရန်ကုန်မြို့မဟာဗန္ဓုရပန်းရှင်ရှင်မှာဟောပြောခဲ့ရတဲ့ပတ်သက်ပြီးတရားဆွဲဆိုဖို့ဘိုးအစိုးရကရန်ကုန်တိုင်းစိုးရွားကိုညွှန်ကြားခဲ့တာလည်းဖြစ်ပါတယ်။နောက်လာမယ့်ရုံးချင်းကတော့စက်တင်ဘာ9ရက်နေ့မှာပြန်လည်ချင်းဆူထားပါတယ်။နိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်တင့်နေလေးကာကြီးဟာပြည်မှုတင်ဆိုင်ရင်ထောင်နဲ့120တိချမှတ်ခံရနိုင်ပါတယ်။ဆရာတော်ဦးရဲ့သူဘက်ကတော့ဓမ္မဇက်နဲ့ရေးယူပြီးမှအာဏာဇက်နဲ့အရေးထင်မယ်လို့လူမှုကွန်ရက်မှာပြောဆိုထားပါတယ်။ဦးရသူဟာမကြသေးခင်ကဖြစ်သိမှုအမိန့်ထုတ်ပြန်ခံရတဲ့ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းရဲ့ဆရာတော်တပါးဖြစ်ပါတယ်။ဒီတော့တွင်မှာပဲကျန်းခိုင်ရေးနဲ့ပြည်ပြည်ပါတီဝင်အမျိုးသားလူတော်ကိုယ်စားလှယ်ဟောင်းဖြစ်သူဦးလာစီကလည်းရန်ကုန်မြို့မှာပြုလုပ်တဲ့တက်မတော်ထောက်ခံပွဲမှာဟောပြောရတဲ့ပတ်သက်လို့ကြောက်စရာမြို့နယ်ဒုတိယမြို့နယ်အုပ်ချုပ်ရေးမှူးကတရားလိုပြုလုပ်ပြီးနိုင်ငံတော်ကြီးညိုပြည့်စုံမှုနဲ့တရားဆွဲဆိုထားသလိုအစ္စလမ်ဘာသာရေးခေါင်းဆောင်လူကလည်းတာမာညှိနှိုင်းမှုပုံမှန်နဲ့တရားဆွဲဆိုထားပါတယ်ခင်ဗျာ။